ကျမတော်မူပါစဒူတော်မောင်ရေအမှုပညာအမျိုးအစားတွေအများကြီးရှိတဲ့နဲ့ကတ်တွန်းဟာနိုင်ငံတကာနိုင်ငံရဲ့စီးပွားရေးလူမှုရေးနိုင်ငံရေးပညာရေးကျန်းမာရေးနဲ့အခြားကဏ္ဍအသီးသီးမှာရှိတဲ့လိုအပ်ချက်တွေပြုပြင်ပြောင်းလဲစရာတွေအားသာချက်အားနည်းချက်တွေကိုအထူးရောက်ဆုံးအလင်းမြန်ဆုံးဝေဖန်လမ်းညွှန်နိုင်တဲ့မီဒီယာလက်နက်ကောင်တစ်ခုဖြစ်ခဲ့ပါတယ်ငါတို့ဒါကြောင့်လဲနိုင်ငံကောင်းဆောင်တွေကအစကတ်တွန်းတွေကပြောပြနေတဲ့ဒီကနေ့မြန်မာပြည်အကြောင်းကိုအမြဲတမ်းမျက်ခြေမပြတ်စောင့်ဖတ်နေရတဲ့အနေအထားဖြစ်ခဲ့ပါတယ်ဒီတစ်ပတ်မှာလူလူစိတ်ဝင်စားမှုများခဲ့တဲ့တကွက်ကာတွန်းကလေးတွေကိုပြန်ပြီးဖောက်သည်ချခြင်းပါတယ်ပရမအုပ်ဆုံးတကွက်ကာတွန်းကလေးမှာတော့လက်ထိတ်တန်းလန့်တဲ့လူတစ်ယောက်ကိုရဲတပ်သားတစ်ယောက်ကဖမ်းခေါ်လာပြီးထိုင်ကုန်းမှာထိုင်နေတဲ့စခန်းမှုကိုလှမ်းပြောက်လိုက်တဲ့ပုံစွဲထားတာပါရဲတပ်သားကတရက်ခံကိုမိပြီးဆရာတဲ့ဒါနဲ့စခန်းမှုကပြန်မေးလိုက်ပါတယ်လူသက်တရက်ခံလားတဲ့ရဲတပ်သားပြန်ဖြေလိုက်တာကထိုင်ရင်ရောင်းတဲ့သူပါဆရာတဲ့တိတ်ကိုထိမိတဲ့တကွက်ကာတွန်းကလေးပါပဲငါတူမင်းသိတဲ့အတိုင်းငါတို့နိုင်ငံမှာဖြစ်လိုက်တဲ့အမှုခင်းတွေကတောက်တော့လဲဖြစ်လိုက်ရင်လဲလူတက်မှုလို့အမှုကြီးတွေကအများအပြားဒါပေမဲ့အမှုကြီးတွေတော်တော်များများကစုံစမ်းစဲအဆင့်မှသာရှိသေးပြီးဘာမှမဟုတ်တဲ့အမှုသေးကလေးတွေကိုပဲဖမ်းမိနေတဲ့အနေအထားဖြစ်နေတယ်။2014ခုနှစ်မှာဆိုအမှုပေါင်း 28,000 ကျော်ရှိတဲ့အနေနဲ့ 8,400 ကျော်ပဲဖမ်းဆီးခဲ့မိပြီး 19,000 ကျော်ဖမ်းဆီးဖို့အမှုလက်ကျန်ရှိနေတယ်။2015မှာတော့ 26,000 ကျော်ရှိခဲ့ပြီး 8,500 ကျော်ပဲဖမ်းဆီးမိတာကြောင့် 18,000 ကျော်ဖမ်းဆီးဖို့အမှုလက်ကျန်ကျန်နေတယ်။2016မှာတော့ 24,000 ကျော်ရှိခဲ့ပြီး 6,000 ကျော်ဖမ်းဆီးရမိတာကြောင့်အမှုလက်ကျန်က 18,000 ရှိနေသေးတယ်။ဒါကြောင့်အမှုလက်ကျန်တွေအရန်များနေကြောင်းပြည်ထရေးကလုပ်တဲ့သတင်းစာရှင်းလင်းပွဲရသိရတယ်ငါတူ။လက်တလောအမှုကြီးတွေဖြစ်တဲ့ရှစ်နေဦးကိုနီလုံကျန်တပ်ဖြတ်ခံရမှုသတင်းတော့ကိုစိုးမထွန်းတပ်ဖြတ်ခံရမှုမင်္ဂလာတုံကလေးလုံးပြန်လူသက်မှုတွေဟာလည်းစုဆာမြုပ်ဆာနစ်နေစေ။သတင်းတော့ကိုစိုးမထွန်းအမှုမှာဆိုပရမအမှုလိုက်ရဲကအမှုပေါ်ဖို့အတော်နီးစပ်နေတဲ့အနေအထားရောက်နေပြီလို့ပြောခဲ့ပေမဲ့အခုပြန်ပြီးဝေဝါးသွားပြန်ပြီဥက္ကိုနီကိုလောက်ကျန်တက်ဖြတ်တဲ့အမှုမှလည်းလက်တဲ့တရားခံကိုမိထားပေမဲ့နောက်ွယ်ကကြိုးကင်တဲ့သူကိုဖော်ထုတ်ဖို့အလန်းဝေးနေစေဘာမှမဟုတ်တဲ့အင်းထဲမှာငါခိုးများတဲ့အမှုမပြောဘူးခိုးခုတ်တဲ့အမှုထိုင်းရင်ရောင်းတဲ့အမှုလို့ကြတော့ဖော်ထုတ်နေလိုက်ကြတာငါတို့မြန်မာနိုင်ငံကရက်တက်ဖွဲ့တွေရဲ့အမခံစွန့်ဆောင်မှုတွေပေါ့ငါတူနောက်လူကြိုက်များတဲ့တကွက်ကာတွန်းကလေးကတော့ဒီလိုဆွဲထားတယ်တံပိုးနဲ့အိမ်ယာအယောင်ပြကန်တစ်ခုမှအိမ်လာဝယ်တဲ့သူတွေစီးနှင်းနဲ့အဖိုးတန်ဇင်ကန်ကားကြီးတွေနဲ့အဲ့ဒါကိုမင်းကွန်းထုတ်နေတဲ့တဲအိမ်ကလေးတွေကစကားပြောတဲ့တွေကိုပါတန်ဘိုးကြီးကားတွေနဲ့လာတာဘယ်သူတွေလဲရင်လို့မေးလိုက်တာကိုတန်ဘိုးမြတ်အိမ်ယာလာဝယ်နေကြတဲ့သူတွေလေးဆိုပြီးပြန်ဖြေထားတာကိုဆွဲထားတဲ့တကွက်ကာတွန်းကလေးပါအပြင်မှာလည်းဒီကာတွန်းတွေကအတိုင်းပဲအမှန်တကယ်ဖြစ်ပျက်နေတာပါတန်ဘိုးနဲ့အိမ်ယာကိုအမှန်တကယ်လိုအပ်တဲ့သူတွေအခြေခံလူတန်းစားတွေကမရပဲအိမ်ချမ်းမြေကိုဝယ်ရောင်းလုပ်နေတဲ့လုပ်ငန်းရှင်ကြီးတွေအိမ်ပိုင်းယာပိုင်းရှိပြီးသားစီးပွားရေးသမားတွေစီမံကိန်းကိုအကောင့်ထဲပေါ်နေတဲ့သူနဲ့ပတ်သက်ရပတ်သက်ကြောင်းတွေလက်သိထိုးမဲပေါက်တဲ့အခွင့်အထူးကံလူတန်းစားတွေကပဲမောင်းပိုင်စီးရကြတာပါတလောကတော့ဆက်လို့ရလုပ်ငန်းရှင်ကြီးတယောက်ကပြောတော့တာဖတ်လိုက်ရပါတယ်နိုင်ငံတော်ကလိုအပ်တဲ့မြေကိုပန့်ပိုးပေးပြီးအခွန်လျှော့ကောက်ပေးရင်သူတို့ကလည်းအကျိုးမြတ်မယူပဲဆောက်လုပ်ပေးရင်အခြေခံလူတန်းစားတွေလက်လန်းမိတဲ့အိမ်စင်းနှုံးတွေအမှန်တကယ်ဖြစ်လာမှာပါတဲ့နောက်တကွက်ကတွန်းကလေးကတော့ဒီလိုဆွဲထားတယ်ငါတူတရားသူကြီးကိုတရားစွဲခံရတဲ့သူကရှိတာလဲကုန်းနေပြီယုံကြည်လဲခဏခဏမလာနိုင်တော့ဘူးအပြစ်မရှိလဲထောင်ချလိုက်ပါတော့ခမားတဲ့တိတ်ကိုထိမိလွန်လာပါတယ်ငါတူဒီကဘာလုံးမှာဘယ်နိုင်ငံမှာမှငါတို့နိုင်ငံလိုအမှုတစ်ခုစီးရင်နှစ်ပေါင်အောင်ကြာတာမျိုးမရှိနိုင်ပါဘူးငါတို့နိုင်ငံမှာတော့အမှုတစ်ခုစီးရင်နှစ်ပေါင်အောင်ကြာတတ်တယ်ဒီတော့တရားစွဲခံရတဲ့သူတွေဟာယုံကြည်ကိုခဏခဏလာရတဲ့အတွက်စီးပွားပါပြက်ပြီးအတိဒုက္ခရောက်သွားတဲ့သူတွေဒုနဲ့ဒီပါယုံကြည်ခဏခဏလာပြီးအမှုစစ်တဲ့တရားသူကြီးရှေ့နေရဲတရားရုံးကဝန်ထမ်းတွေကိုအလုတ်ကျွေးပြရတယ်လို့ဖြစ်နေပါတယ်ငါတူဒီစနစ်ကိုမြေလှမ်းပစ်ဖို့လိုနေပါပြီအမှုတစ်ခုကိုဘာကြောင့်အချိန်ကြာမြင့်စွာစစ်ကြောနေရပါသလဲဆိုတာကိုစမ်းစစ်ပြီးအ мян ဆုံးအမှုပြည့်ပြည့်အောင်ဆောင်ရွက်ဖို့ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့အချိန်တန်နေပါပြီပြီးခဲ့တဲ့ရက်ကတော့သတင်းတစ်ခုကြားလိုက်ရပါတယ်တရားရုံးတွေမှာမှုကင်းတွေစစ်ဆေးရမှာအချိန်ကြာမြင့်ခြင်းမရှိစေဖို့အတွက်ရှေ့ပြေးတရားရုံးပိုင်လော့ကောက်တွေကိုစတင်စမ်းသပ်သုံးဆွဲဖို့ရှိနေပြီးဒီစနစ်ရအများဆုံးရက်ပေါင်း290တာကြာမြင့်မယ်တရားမမှုတွေမှာအများဆုံးရက်ပေါင်း940တာကြာမြင့်မယ်လို့သတ်မှတ်ထားတဲ့ဒီစနစ်အမြန်ဆုံးကောင်းထဲပေါ်ပြီးအောင်မြင်ပါစေလို့ဆုတောင်းရမှာပဲငါတူနောက်ထပ်အဘအကြိုက်မိတဲ့တကွက်ကာတွန်းကလေးကတော့ YBS Space Car တွေကိုတယောထားတာပါ YBS တေကကတ်ထားတဲ့ Bus Car တစီ Sticker ကွာပြီးမထသဆိုတဲ့စလုံးပေါ်နေတာကိုလူတစ်ယောက်ကဘေးကလူတစ်ယောက်ကိုနှမ်းပြောလိုက်တာကိုစွဲထားတာပါသူပြောလိုက်တာကဆေးရောင်ပြေစပြုတ်လာပြီတဲ့ဆိုလိုတာကအရင်မထသတုန်းကပုံစံအတိုင်းပြန်ဖြစ်နေပြီလို့ဆိုလိုချင်တာပါငါတူကာတွန်းတွေကပြောတဲ့ပုံစံအတိုင်းအမှန်တကယ်လဲအပြင်မှာပြန်ဖြစ်နေပါတယ်ငါတူ YBS စီလိုင်းတွေစပြီးပြေးဆွဲတော့ဝေပုံကျစနစ်တတ်မှတ်ထားပေမဲ့စီကံမလိုက်နာတဲ့ရင်ပိုင်ရှင်တွေရင်မောင်းတွေစပယ်ယာတွေကကိုရကိုယူစနစ်ကိုပဲပြန်ကျင့်သုံးနေကြတော့အရင်လိုပဲဒစီနဲ့ဒစီအပြိုင်ဆိုင်မောင်းကြတာမှတ်တိုင်မရက်တာခီးစဉ်အစအဆုံးမမောင်းပဲဆဲရေးတိုင်းထွာတာအတင်းတွန်းချအတင်းဆွဲတင်လုပ်တာပြန်ပြောရင်ကိုထိလက်ရောက်ကျူးလွန်တာလမ်းမြောင်းမြန်မောင်းတာတွေရှိနေဖြစ်နေသေးတာပေါ့ငါတူပြီးခဲ့တဲ့ရက်ကပဲအတင်းတွန်းချအတင်းဆွဲတင်လုပ်လို့အတင်းတိုင်မှတ်တိုင်နာမှာအဖွားကြီးတယောက်ကားပေါ်ကပြုတ်ကြပြီးအသက်ဆုံးရှုံးခဲ့ရတယ်မဟုတ်လားကတ်စနစ်ကိုမြန်မြန်ပြောင်းနိုင်မှဒီလိုမတော်ရရဖြစ်နေတာတွေအဆုံးသတ်နိုင်မယ်လို့အဘထင်တယ်ကွယ်ကဲပါလူကလေးရေဒီတစ်ပတ်တော့ဒီတစ်ကွက်ကာတွန်းကလေးနဲ့ပဲနားလိုက်ဦးမယ်ကွယ်မင်းနဲ့အားရင်စာပြန်မှာမင်းရဲ့စာကိုမျှော်နေမယ်ချစ်လာစွာသောမင်းရဲ့အဘစန်နီဦး